မြန်မာနိုင်ငံအတွင်းလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထိတိရောက်ပေးပို့နိုင်ဖို့မှာမြန်မာအစိုးရရဲ့ခွင့်ပြုချက်နဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်နေသေးတဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လည်းဖြစ်အရေးပေါ်ကယ်ဆယ်တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်တဲ့အာဆူလာမူလာကပြောပါတယ်ဒီလ9ရက်နေ့ကနေ15ရက်နေ့ထိမြန်မာနိုင်ငံကိုရောက်ရှိနေတဲ့မစ်မူလာရဲ့ခီးစဉ်အတွင်းလက်ရှိမြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအချက်အတဲနဲ့ပတ်သက်တဲ့လေ့လာတွေ့ရှိချက်တွေကိုတော့မစ်မူလာကိုမခင်ဖြူတွေကတည်တံ့သွေးဆုံမေးမြန်းထားပါတယ်
။ရခိုင်နဲ့ကချင်ပြည်နယ်ခီးစဉ်တွေကိုတွားခဲ့ပြီးတဲ့နောက်မှာအဓိကဘာတွေကိုလေ့လာတွေ့ရှိခဲ့ရပါသလဲရှင်။
Well, during my mission a year ago, I saw some positive developments.
ငငယ်တနေ့ကကျွန်မမြန်မာနိုင်ငံကိုလာတဲ့အချိန်တုန်းကကောင်းမွန်တဲ့တိုးတက်ပြောင်းလဲမှုတွေတွေ့ခဲ့ရပါတယ်။တခုကတော့ရခိုင်နဲ့ကချင်ပြည်နယ်အပါအဝင်ဒေသအချို့မှာတစ်ဖက်သက်အပြစ်ရဲဆဲမှုတွေကိုဂျွန်လကုန်ထိချိန်တိုးတာဖြစ်ခဲ့ပါတယ်။ပြည်နယ်အစိုးရပြည်တော်စုအစိုးရအနေနဲ့ဆွေးနွေးမှုတွေပိုပြီးလှုပ်လာတာတွေလည်းတွေ့ခဲ့ရပါတယ်။ဒါ့အပြင်ရှောင်းစခန်းတွေပိတ်သိမ်းနိုင်မှုအတွက်အမျိုးသားစင်နီးပြူဟာတစ်ချမှတ်ဆောင်ရွက်မှုတွေမှာကုလသမဂ္ဂအနေနဲ့မှတ်ချက်ပေးဖို့ဖိတ်ခေါ်တာတွေရှိလာပါတယ်။ဒါပေမဲ့လည်းမြန်မာပြည်သူတွေအားလုံးအတွက်လူသားချင်းစာနာမှုအကူအညီလိုအပ်မှုတွေပြည့်မီအောင်ဆောင်ရွက်နိုင်ဖို့မှာတော့လူသားချင်းစာနာမှုကူညီပေးတဲ့မိဖက်အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေပိုပြီးထက်ထဲဝင်လုပ်ကင်ခွင့်ရတာမျိုးညှင်းချင်ပါတယ
်။အခုခီးစဉ်ရဲ့ရည်ရွယ်ချက်တွေထဲမှာတစ်ခုကပြည်ပခါတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူတွေနဲ့တွေ့ခွင့်ရဖို့ဆိုတာပါပါတယ်။အဲ့ဒါလိုရည်ရွယ်ခဲ့တဲ့အတိုင်းတွေ့ဖို့မျှော်လင့်ထားသူတွေနဲ့တွေ့ဆုံခွင့်ရခဲ့ပါရဲ့လား
။ I met in Kachin with peopleIn minor resettlement.
ကချင်ပြည်နယ်မှာတော့ဆစ်ဆောင်ဒုက္ခသည်ပြန်လည်နေရာချထားရေးစခန်း minor ရွာကိုကျွန်မရောက်ခဲ့ပါတယ်။ဆစ်ဆောင်စခန်းတွေကဒုက္ခသည်600လောက်ပြန်လည်နေရာချထားဖို့အစိုးရကဥဆောင်လုပ်ခဲ့တာပါ။မြေ၊အိမ်ယာနဲ့အခြားဝန်ဆောင်မှုအချို့ရကြပါတယ်။အမျိုးသမီးတွေအပါအဝင်အဲ့ဒီမှာရှိတဲ့ဒေသခံတွေနဲ့ကျွန်မတွေ့ဆုံဆွေးနွေးစကားပြောခွင့်ရပါတယ်။အဲ့ဒီဒေသမှာမွေးဖွားလာကြသူတွေပါ။သူတို့ရဲ့စိုးရိမ်ချက်တွေကိုပြောပြကြတယ်သူတို့တွေအတန်မူဝမ်းကြောင်းနိုင်မဲ့ခွင့်အရေးမရကြတဲ့အကြောင်းထွန်ရက်ဆိုင်ပြို့ဖို့မြေကြီးမရှိတဲ့အကြောင်းပြောပါတယ်ဆိုတော့ကျမကဒီကိုပြောင်းရွှေ့မလာခင်မှာစိုးရကသူတို့ကိုကြိုတင်ဆွေးနွေးပြောပြတာတွေရှိမလားဆိုတာမေးခဲ့ပါတယ်အများစုကတော့ဒီမှာနေခြင်းလို့ပြန်လာကြတာဖြစ်တယ်သူတို့လိုချင်တာကအတန်မွေလောက်ကန်စားတောက်နိုင်ဖို့အခွင့်အလမ်းနဲ့ကလေးငယ်တွေအတွက်ပညာရေးအခွင့်အလမ်းတွေလိုချင်ကြောင်းပြောပါတယ်ဒီနေရာကစားသင်ကျောင်းတွေနဲ့လည်းဝေးတာကြောင့်ပါ
ဟုတ်ကဲ့ကျွန်မထပ်မေးချင်တာကရှင်ဒီယိုမလာခင်တုန်းကတွေးဆောင်ဖို့ပျော်လင့်ထားတဲ့သူတွေနဲ့တွေ့ခွင့်ရမရဆိုတာပ
ါ Yes I met with one lady
တွေ့ခွင့်ရပါတယ်ကျွန်မဖုန်ဆန်ဖန်ဆိုတဲ့မျိုးသမီးနဲ့တွေ့ရပါတယ်လွန်ခဲ့တဲ့တနေ့ကကျွန်မစုံခဲ့သူပါအခုချိန်ထိလည်း IDB 6ရှောင်းစခန်းမှာရှိနေတော့မှပဲသူ့အိမ်ကအဲ့ဒီစခန်းကနေ10ကီလိုမီတာလောက်ပဲဝေးပေမဲ့ကိုယ့်အိမ်ကိုပြန်အခြေချနေထိုင်တဲ့အခြေအနေမရှိသေးပါဘူးမြေမြုံမှန်ပြဿနာတွေလုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေရှိနေလို့ပါ IDB စခန်းမှာတော့လူသားချင်းစာနာမှုအဖွဲ့တွေကပေးတဲ့အကူအညီနဲ့ကာကွယ်မှုအချို့ရကြပါတယ်သူကတော့တနေ့အိမ်ပြန်ဖို့ပဲမျှော်လင့်နေတော့မှာပဲ
ခီးစဉ်တခြားအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတွေရောရခဲ့ပါသလားသွားခဲ့တဲ့နေရာဒေသတွေမှာကန့်သက်ပိတ်ပင်ခံရတာမျိုးရောရှိပါသလားဘယ်လိုအခြေအနေရှိပါသလဲရှင်
An opportunity to engage with the state governments in Kachin.
အချင်းနဲ့ရခိုင်မှာရှိတဲ့အစိုးရတွေနဲ့တွေ့ဆုံဆွေးနွေးတော်တွေလုပ်ခွင့်ရခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လည်းဒီကနေ့တွေ့ဆုံခဲ့ရသလိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချထားရေးဝန်ကြီးနဲ့လည်းတွေ့ခွင့်ရခဲ့ပါတယ်။လူသားချင်းစာနာမှုလိုအပ်ချက်တွေနဲ့ပတ်သက်လို့အပြုသဘောဆောင်ဆွေးနွေးခဲ့ကြသလိုရေရှည်တည်တဲ့နဲ့ဖြည့်ရှင်းကင်တွယ်မှုနည်းလမ်းတွေရှာဖွေပြီးအကူအညီလိုအပ်သူတွေအတွက်ကျမတို့အတူဘလို့ပူးပေါင်းဆောင်ရွက်သွားမလဲဆိုတာကိုကျမတို့ဆွေးနွေးနိုင်ခဲ့ပါတယ်။
ဒီခီးစဉ်ကဒီလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်တယောက်အနေနဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်လာရောက်တဲ့ခီးစဉ်ဆိုတာသိထားပါတယ်။ဆိုတော့အရင်ခီးစဉ်နဲ့ဒီအခုတစ်ချိန်ပြန်ရောက်လာတဲ့အချိန်မှာကွာခြားမှုသိတာတဲ့တိုးတက်ပြောင်းလဲမှုဘာများတွေ့ရတာရှိပါသလဲရှင်
There have been new challenges. I'm very concerned about the recent fighting in Rakhine.
စင်ကာပူကဲဆမ်းမှုအကြက်တဲတစ်တချို့ရှိလာတာသိထားမိပါတယ်။လူပေါင်း3000လောက်အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့မကြာသေးခင်ကရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့ကျွန်မအထူးစိုးရိမ်မိတယ်။သူတို့အတွက်လူသားချင်းစာနာမှုအကူအညီတွေအကာအကွယ်ပေးမှုတွေချက်ချင်းလိုအပ်နေပါတယ်။မိုးရသည်မဝင်ခင်သူတို့တွေကိုယ့်အိမ်ကိုပြန်နေနိုင်မဲ့အရေးကဖြစ်နိုင်ချေတိတ်ရှိလာပါဘူး။ဆိုတော့အခုလိုသူတို့တိမ်းရှောင်နေခြင်းအတွင်းမှာအစိုးရဘက်ကကူညီစောင့်ရှောက်ဖို့ကြိုးပမ်းနေတာတွေအတွက်လည်းကျေးဇူးတင်မိတယ်။ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအဖွဲ့တွေအနေနဲ့လည်းအကူအညီတွေတုံ့ပြန်ဆောင်ရွက်ပေးဖို့ကိုလည်းကျွန်တော်တို့ကမ်းလှမ်းထားပါတယ်။နောက်ချလာအတွင်းမှာသူတို့တွေကိုယ့်ရဲ့ကိုယ့်ရွာမှာပြန်လည်အခြေချခွင့်ရဖို့ကျွန်မမျှော်လင့်ထားပါတယ်။
တစ္ဆက်တည်းကျွန်မမေးချင်တာကဒီကချင်ပြည်နယ်မှာဒုက္ခသည်တွေပြန်လည်နေရချထားနိုင်ဖို့အတွက်ဒေသခံကချင်အဖွဲ့တွေနောက်ကချင်လွတ်မြောက်ရေးအဖွဲ့ KIO တို့နဲ့အစိုးရကဆွေးနွေးတာတွေရှိခဲ့ပါတယ်။ဒီဒုက္ခသည်ပြန်လည်နေရချထားရေးကိစ္စဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရောအခုခီးစဉ်အတွင်းမှာဆွေးနွေးတာမျိုးရှိပါသလားရှင်။
I was able to
သူတို့ကိုသူတို့ရိုဟင်ဂျာလို့တုံးတုံးခေါ်ကြတဲ့အိုးအိမ်စွန့်ခွာထွက်ပြေးသူတွေနဲ့တော့ကျွန်မတွေ့ဆုံခွင့်ရခဲ့ပါတယ်။သူတို့တွေအိမ်ပြန်ဖို့အခြေအနေကတော့အများလက်ခံနိုင်တဲ့အခြေအနေမဟုတ်သေးပါဘူး
။ဟုတ်ကဲ့ဒါကရခိုင်ပြည်နယ်အတွင်းကအခြေအနေကိုပြောတာဖြစ်လိမ့်မယ်ထင်ပါတယ်ရှင်
။ဟုတ်ပါတယ်ရခိုင်ကဒုက္ခသည်တွေကိုပြောနေတာပါ။အစိုးရနဲ့လည်းကျွန်မဆွေးနွေးပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လိုအပ်တဲ့အခြေအနေရှိရမယ်ဆိုတာပါပဲ။သူတို့သဘောဆန္ဒနဲ့ဘေးကင်းလုံခြုံမှုရှိရှိလူကုန်တိတ်ခါနဲ့အညီနေရပြန်လာနိုင်ဖို့အတွက်အခြေအနေရှိရပါမယ်။ဆိုတော့မြန်မာနိုင်ငံတွင်း IDB စခန်းတွေကအခြေအနေကအဲ့ဒီလိုအခြေအနေမျိုးစိတ်ချရတဲ့အနေအထားမှရှိမနေသေးပါဘူး
။လက်ရှိအခြေအနေမှာအထူးသဖြင့်ကချင်နဲ့ရခိုင်ပြည်နယ်တွေမှာလက်နက်ကန်ပြပခါတွေအချိန်မြင့်ဖြစ်ပွားနေသလိုပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့နောက်ထပ်ထွက်ပြေးလာတဲ့စစ်ရှောင်ရေးတွက်က3000ထက်တိုးလာပါတယ်။ပြပခကရော့မသွားပဲတိုးလာတဲ့အနေအထားမျိုးဖြစ်နေတာဆိုတော့ဒီလိုအခြေအနေမျိုးမှာဒီ Mrs. Muller ရဲ့ခီးစဉ်ကဘယ်လောက်အရေးပါပါသလဲရှင်
။ Wherever people are and where there's humanitarian needs
ဒါကစာနာမှုအကူအညီလိုအပ်တဲ့လူတိုင်းအတွက်ကျမတို့အကူအညီတွေပေးနေတာဖြစ်ပါတယ်။သူတို့ရဲ့အသက်တွေကိုကယ်တင်နိုင်ဖို့ကြိုးစားရပါတယ်။ IDB စစ်ရှောင်စခန်းတွေအတွက်အဓိကလိုအပ်နေတာတွေကတော့သူတို့တွေလွတ်လပ်စွာလှုပ်ရှားတော်လာခွင့်ရဖို့ကျန်းမာရေးပြည်သူစောင့်ရှောက်မှုတွေရဖို့ပညာရေးအခွင့်အလမ်းတွေရဖို့နဲ့လူကုန်တိတ်ခါနဲ့အညီအသက်ရှင်နေထိုင်ခွင့်ရဖို့ပ
ါလက်ရှိမြန်မာနိုင်ငံရဲ့ဒီလူသားချင်းစာနာမှုအကျပ်တဲကိုကင်တွဲဖြည့်ရှင်ဖို့အတွက်မြန်မာစိုးရကိုရောနိုင်ငံတကာတိုင်းဝန်းကိုရောဘာများပြောချင်ပါသလဲရှင
် This country is in transition
ဒီနိုင်ငံဟာဒီမိုကရေစီပြည်ပြောင်းလဲမှုကာလမှာရှိနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ကျမတို့ဟာလည်းလူသားချင်းစာနာမှုအကူအညီတွေပေးအပ်တဲ့နေရာမှာဗတ်လိုက်မှုမရှိပဲအမိခိုကင်းကင်းသမားသမက်ကြစွာနဲ့တကယ်လိုအပ်နေတဲ့သူတွေကိုအကူအညီတွေပေးနေတာဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရကိုပြောချင်တာကတော့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေဒေသခံမိဖွဲ့အဖွဲ့တွေအနေနဲ့လိုအပ်တဲ့အကူအညီတွေကိုလိုအပ်တဲ့နေရာတွေမှာပေးနိုင်ဖို့အဆင့်သစ်ရှိနေတယ်ဆိုတာနဲ့ဒီလိုအကူအညီတွေပေးနိုင်ဖို့လှုပ်ဆောင်ခွင့်ရဖို့လိုအပ်တယ်ဆိုတာပါပဲ
။ဟုတ်ကဲ့နောက်ဆုံးအနေနဲ့ဒီဒုက္ခသည်တွေကိုယ်ရင်ဆုံးပါဖက်ပြရသူတွေကိုရောအားပေးစကားပါများပြောချင်ပါတယ်ရှင်။
We care about
ရှင်တို့ကိုကျမတို့အလေးထားပါတယ်ကျမတို့မိတ်မထားဘူးဆိုတာတော့ပြောချင်ပါတယ
် Thank you so much